ယူရိုနိုင်ငံတဟရီယန်မြို့မှာကျင်းပတဲ့ဗမ်လိုက်နိုင်ငံများလှုပ်ရှားမှုညီလာခံကိုနိုင်ငံဒါဇင်ပေါင်းများစွာကနိုင်ငံခေါင်းဆောင်တွေပါဝင်နိုင်ငံပေါင်း120နီးပါးကကုလသမဂ္ဂတယောက်ခဲ့ကြပါတယ်။တနင်္ဂနွေနေ့တုန်းကပြုလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းကိုနှိကုပ်ဖို့အတွက်အနောက်နိုင်ငံတွေကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဒီဗမ်လိုက်နိုင်ငံများလှုပ်ရှားမှုတွေမှာပါတဲ့နိုင်ငံခေါင်းဆောင်တွေအနေနဲ့အီရန်နိုင်ငံဘက်ကနေပြီးတော့ရပ်တည်သွားဖို့အီရန်နိုင်ငံရဲ့ဝန်ကြီးအလီအက်ဖာဆာလီဟီကတောင်းဆိုလိုက်ပါတယ်။ဒါအပြင်ဗမ်လိုက်လှုပ်ရှားမှုအဖွဲ့အနေနဲ့လည်းအကြမ်းဖက်မှုတွေကိုစန့်ကျင်သွားဖို့အထူးသဖြင့်ဆိုရင်ဒီအစိုးရတွေကနေပြီးတော့လုပ်တဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ပြီးတော့မမမမရက်တီဖို့တိုက်တွန်းလိုက်ပါတယ်။နောက် American, Britain နဲ့ Israel ထောက်လိုင်းအဖွဲ့တွေဟာ2010ခုနှစ်ကစပြီးတော့ Iran Nuclear သိပ်ပံပညာရှင်တွေသေဆုံးတဲ့အမှုတွေမှာပါဝင်ပတ်သက်နေတယ်လို့လည်း Iran နိုင်ငံကြေးဝန်ကြီးကပြောဆိုသွားပါတယ်။ Iran နိုင်ငံကဒီ Syria သမ္မတ Bashar al-Assad ကိုထောက်ခံနေတဲ့အတွက်ငါရဲ့ကြာကျင်းပမဲ့ဒီညီလာခံအတွက် Syria ပြည်ထောင်စုဟာထိတ်ဆုံးကနေဆွေးနွေးမဲ့ကိစ္စလည်းဖြစ်လာနိုင်ခြင်းရှိနေပါတယ်ခင်ဗျာ။